ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလာမယ့်သတင်းပတ်တွေနဲ့လတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးဖြစ်ပွားခဲ့မယ်ဆိုရင်ရောဂါကူးစက်ဖို့အတွက်ဝန်ထမ်းတွေနဲ့စစ်ပစ္စည်းအထောက်ပံ့တွေလိုအပ်လာနိုင်တယ်လို့ဒုက္ခသည်စခန်းမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲ့လိုလိုအပ်တဲ့အထောက်ပံ့တွေမရဘူးဆိုရင်တော့သူတို့အနေနဲ့လည်းရောဂါကူးစက်မှုပြင်းထန်ပြီးအသက်ရှင်ဖို့အတွက်ကူးစက်မှုလုပ်ဖို့လိုတဲ့လူကိုရွေးချယ်ပြီးတော့ခွဲထမ်းနဲ့ကူးစက်ဖို့ဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။မင်္ဂလာဒေ့ရှ်နိုင်ငံတောင်ပိုင်းကကောက်ဆက်စ်ဘဇားဒေသမှာစုစုပေါင်းလူဦးရေ3000ကျော်ရှိပြီးတော့ဒီထဲကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်8,600လောက်ရှိတယ်လို့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောထားပါတယ်။တောက်ကြနေကအထူးစီးရင်နေရတော့အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူ29ယောက်ရှိပြီးဗိုင်းရပапောင့်သေဆုံးသူ1ယောက်ရှိတယ်လို့အတည်ပြုထားပါတယ်။ဂျမားရေးအဖွဲ့တွေကတော့ဒုက္ခသည်စခန်းတွေမှာဗိုင်းရပ်ကူးစက်မှုတွေတိုးလာမဲ့အခြေအနေအတွက်ပြင်ဆင်ထားပြီးဒီဒုက္ခသည်စခန်းတွေဟာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ဖို့အကောင်းဆုံးအနေအထားဖြစ်တယ်လို့ Save the Children အဖွဲ့က Athena Raven ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးအတွင်းအိမ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှတ်ပြုမထားပါဘူးခင်ဗျာ။